Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ30ရက်တနင်္ဂနွေနေ့ညနေခင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကရဲတပ်ဖွဲ့ရုံးချုပ်တိုက်ခိုက်ခံရလို့တိုက်ခိုက်သူတွေအပါအဝင်13ဦးသေဆုံးပါတယ်။အီရတ်နိုင်ငံကတ်လူမျိုးစုဒေသမှာလည်းဒီကနေ့စစ်သွေးကြွတွေနှစ်ကြိမ်တိုင်တိုင်ဝင်ရောက်တိုက်ခိုက်ပါတယ်။ဂျပန်နိုင်ငံမှာတော့တိုချိုမြို့တော်အတွက်အုပ်ချုပ်ရေးမှုမဲပေးရွေးချယ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်ဒီနာဆင်ရမှာကတော့21ရာစုပြည်လုံးညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြည့်ဆွေးနွေးခဲ့ကြတဲ့ကချင်ပြည်နယ်မိုင်းကြားရန်ဆွေးနွေးပွဲအပေါ်မှာဘယ်လိုများသဘောထားတွေရှိပါသလဲ
။ကျွန်တော်အမြင်ကတော့မိုင်းကြားရန်ဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ်အဲ့တော့ဘောရီရှိအောင်မယ်လို့ကျွန်တော်မြင်တယ
်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။ထိုင်းနိုင်ငံမြန်မာနှစ်နိုင်ငံသဘောတူညီချက်နဲ့ဖန်ကမှတရားဝင်သွားပြီးအလုပ်လုပ်တဲ့အလုပ်သမားတွေအလုပ်ထုတ်ခံရတာဘာကြောင့်လဲ။ကမ္ဘာပေါ်ကဘယ်နိုင်ငံကသူတွေကအရက်ရှည်ဆုံး၊ဘယ်နိုင်ငံသားတွေကအရက်အပူဆုံးလဲဆိုတာနဲ့ကမ္ဘာလက်ခရီးသွားတွေအစည်းများလာတဲ့ရှေးဟောင်းဓာတ်ရထားတွေအကြောင်းစိတ်ဝင်စားစရာသတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်းမှုဆုံးနောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာရှိတဲ့ရဲတပ်ဖွဲ့ရုံးချုပ်ဝင်ရောက်တိုက်ခိုက်ခံရမှုအတွင်းတိုက်ခိုက်သူ9ယောက်အပါအဝင်စုစုပေါင်း13ယောက်သေဆုံးခဲ့ပါတယ်။တိုက်ခိုက်သူတွေကရဲတပ်ဖွဲ့ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဆိုင်ရာ CID ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမာလီယာပြည်ထောင်စုလုံခြုံရေးဝန်ကြီးအဗ်ဒီရီဇက်အိုမာမိုဟာမက်က VOA ကိုပြောပါတယ်။အသေးခံဘုံခွဲသမား2ယောက်မှာတိုက်ခိုက်ရေးသမားတစ်ယောက်ကလမ်းအလယ်မှာရှိနေတော့တခြားတစ်ယောက်ကရဲတပ်ဖွဲ့ CID ဌာနချုပ်ဂိတ်ဝါကိုအရှိန်နဲ့ဝင်လာပြီးပထမဂိတ်ကိုဘုံခွဲတိုက်ခတ်ပြီးလက်နဲ့အပြည့်စုံတတ်ထားတဲ့နောက်ထပ်စစ်သွေးကြော9ယောက်ကအဆအုပ်တွေကိုဝင်ဖို့ကြိုးစားခဲ့တာပါ။အဲ့ဒီတဲက3ယောက်ကိုအဆအုပ်အပြင်မှာတပ်ဖြတ်နိုင်ခဲ့ပြီးနောက်2ယောက်ကိုတော့ဂိတ်တကားမှကြီးကိုအဖြတ်မှာတပ်ဖြတ်ခံခဲ့ရတယ်လို့ဝန်ကြီးဦးမားကပြောပါတယ်။ပြည်ထောင်စုလုံခြုံရေးဝန်ကြီးဌာနပြောခွင့်ရအဒီအာဒီမာလီမိုလင်းရှူဂရီရဲ့ပြောဆိုချက်အရတည်ဆုံးသူ13ဦးမှာတိုက်ခတ်ရေးသမား9ယောက်တပ်မတော်သား1ယောက်အပြင်အရသား9ယောက်ပါဝင်ပါတယ်။ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်သဘုံအဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်ရှင်
။အီရတ်နိုင်ငံမြောက်ပိုင်းကစွန့်ရင်ထုတ်လုပ်တဲ့စစ်ရုံတွေမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနှစ်ခုဖြစ်ခဲ့ပြီးအနည်းဆုံး9ယောက်တည်ဆုံးခဲ့တယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ကတ်လူမျိုးစုတွေထိ ंछ ုပ်ထားတဲ့ကာကွတ်ခရိုင်ထဲမှာဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့တာဖြစ်ပါလေ။ကာကွတ်ခရိုင်ရဲ့အနောက်မြောက်ဘက်15ကီလိုမီတာအကွာမှာပထမတိုက်ခိုက်မှုဖြစ်ခဲ့ပြီးတနတ်သမားတွေကဓာတ်ငွေစက်ရုံဝန်ထမ်း4ယောက်ကိုအသေးပြစ်တတ်ခဲ့ပြီးအဆောင်တဝိုက်မှာလည်းဖောက်ခွဲရေးပစ္စည်းတွေထောင်ထားခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါလေ။ဒုတိယတိုက်ခိုက်မှုကတော့ဘေးဟဆန်ရေနံလုတ်ကွက်နားမှာဖြစ်ခဲ့ပါလေ။ဖောက်ခွဲရေးပစ္စည်းတွေတတ်ထားတဲ့အင်ဂျင်နီယာဝတ်ဆင်ထားတဲ့စစ်သွေးကြွတွေကအင်ဂျင်နီယာတယောက်ကိုတတ်ဖြတ်ခဲ့တဲ့အပြင်တခြားလူ6ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်သွေးကြွတွေကလူတော်တော်များများကိုမီးတင်ရှို့ခဲ့ပါတယ်။တိုက်ခိုက်ရေးသမား4ယောက်ထဲက3ယောက်ကတိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာပဲသေဆုံးခဲ့ပါတယ်။သူတို့ကိုသူတို့အသေးခံဖောက်ခွဲခဲ့တာကြောင့်သေဆုံးခဲ့သလား။ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးခဲ့သလားဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွေ့ဝိုင်းရံပိတ်ဆို့ခံထားတဲ့အလက်ပိုမျိုးကနေဒါစင်းနဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သတင်းဖတ်တဲ့ချီဆီးရီးယားတပ်ဖွဲ့တွေကဘုံကျဲတိုက်ခတ်ချိန်မှာမြို့ကိုပိတ်ဆို့ထားတာဖြစ်ပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေနဲ့အကူအညီပေးရဲ့အဖွဲ့အစည်းတွေကတော့မြို့ရင်းမှာခန့်မှန်းခြေလူ3သိန်းလောက်အစာရေစာပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းသတိပေးခဲ့ပြီးအခုအညီပေးပို့နိုင်အောင်လမ်းကြောင်းဖွင့်ပေးဖို့ကိုလည်းဆီးရီးယားအစိုးရကိုတောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ကလည်းအလက်ပိုမျိုးအနီးကအရေးကြီးတဲ့မြို့တစ်မြို့ရဲ့အချက်အချာနေရာတစ်ခုကိုပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်သွေးကြွတွေရှိရာနေမြေကိုနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့အကြောင်းပြောဆိုထားပါတယ်။ IS စစ်သွေးကြွတပ်တွေနဲ့နေရာယူထားတဲ့ပြစ်မှတ်တွေရှိရာ Manbij အနီးမှာ လေကြောင်းတိုက်ခတ်မှု17ကြိမ်လုပ်ခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကပြောပါတယ်။မဟာမိတ်တပ်ဖွဲ့ကလည်းအီရတ်မှာရှိတဲ့ IS ပစ်မှတ်တွေအပေါ်လေကြောင်းတိုက်ခတ်မှု9ကြိမ်လုပ်ခဲ့တယ်လို့ပြောပါတယ်။ VOA ခတ်သတင်းဌာနကတော့လေကြောင်းတိုက်ခတ်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲမန်ဘီချ်မြို့လယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုပါတယ်ရှင်
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ကမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းဖို့စ조사မှုပြီးစစ်တပ်ရာထူးနေရာတွေမှာရောအစိုးရဖွဲ့ရင်းမှာပါမတိမငြိမ်အခြေအနေတွေဖြစ်ပေါ်ပါလေဆီယာနာတိမ့်ဖို့စ조사ခဲ့ပြီးတဲ့နောက်လက်နက်ကင်တပ်ဖွဲ့ဝင်တွေကိုဖေရှားရှင်းလင်းနေတာကိုတူရကီသမ္မတရီဆက်တေးအာရိုဂန်ကတဖြည်းဖြည်းချင်းဖြေလျှော့ကောင်းဖြေလျှော့ပေးမယ့်အနေအထားရှိနေပါလေဒါပေမဲ့လည်းတူရကီအစိုးရဘက်ကအာနာတိမ့်ဖို့စ조사မှုပြီးလက်တုံ့ပြန်မှုတွေကိုရပ်မယ့်အရေးလက္ခဏာတွေကိုတော့မတွေ့ရသေးပါဘူးအာနာတိမ့်ဖို့စ조사ခဲ့ပြီးတဲ့နောက်ဖန်စီခံရတဲ့စစ်သား950ကျော်ကိုပြန်လွှတ်ပေးနေပြီလို့မနေ့စနေနေ့ကနိုင်ငံပိုင်သတင်းဌာနကကြေညာပါလေဒါပေမဲ့စစ်တပ်တပ်ဖွဲ့ဝင်231ယောက်ထိမ့်သိမ်းခံထားရစေဖြစ်ပါလေ။နောက်ထပ်စစ်တပ်ဝန်ထမ်း1900ကိုစစ်တပ်ကနေထုတ်ပစ်ခဲ့ပါလေ။စစ်အာဏာသိမ်းမှုကြိုးပမ်းမှုတွေမှာပြည်ပခန့်တွေကြောင့်လူပေါင်း235ယောက်ထဲမှနေသေးဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူကသေဆုံးသူအရေအတွက်ရဲ့ဆယ်ဆလောက်ရှိခဲ့ပါလေ။သမ္မတအာဒိုဂန်ကိုဖြုတ်ချဖို့ကြိုးပမ်းခဲ့တဲ့အတွက်လူအများပြားဖမ်းဆီးထိမ့်သိမ်းခံရယာရုကဖေရှားခံရဒါမှမဟုတ်ယာရုကနေချထားခံခဲ့ကြရပါလေ။စစ်တပ်ထဲမှာဖေရှားရှင်းလင်းနေတာတွေအပြင်ရက်ဖက်ဝန်ထမ်းပေါင်း6,000ကျော်လေးယာရုကထုတ်ပြခံပြီးတော့ဒီထက်က3ပုံ2ပုံကပညာရေးကဏ္ဍကဖြစ်ပါလေမနေ့စနေနေ့ကသမ္မတအာဒိုဝန်ကဆီယာနာတိမ့်ဖို့စ조사မှုနဲ့ဆက်နွယ်ပြီးတော့လူပေါင်း 18,699 ယောက်ကိုထိန်းသိမ်းထားပြီး 1,139 ယောက်ကိုဖမ်းဆီးလိုက်ပြီးဆိုတဲ့အတွက်ဒီလူတွေကိုပြစ်မှုဆိုင်ရာပုံမှန်တွေနဲ့ဆွဲဆိုထားပြီးလို့ဆိုလိုတာဖြစ်ပါလေရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကြေညာနေပါတယ်ပိုယဟမင်းကြီးဖရန်စစ်စကာစနေနေ့နောက်ပိုင်းသူ့ရဲ့ပိုလန်ခီးစဉ်အဆုံးသက်ခါနီမှာအစိုးရဝါဒရဲ့မှွေးနောက်ဖြက်စီးမှုနဲ့ကမ္ဘာကြီးမှာဆင့်မဲ့ဖြစ်ပွားနေမှုတွေကိုရှုတ်ချခဲ့ပြီးစီးရီးယားနဲ့ပြည်ပခါဖြစ်ပွားနေတဲ့တခြားနေရာတွေအတွက်ဆူတောင်းပေးကြဖို့လူငယ်ပြည်သက်ကိုတိုက်တွန်းလိုက်ပါတယ်။ရာစုနှစ်ပေါင်းများစွာပထမဆုံးအီတလီလူမျိုးမဟုတ်တဲ့ပိုယဟမင်းကြီးဖြစ်မလာခင်ကာဒီနယ်ဖုန်းတော်ကြီးအဖြစ်စိန့်ဂျွန်ဘော့အမှုထမ်းခဲ့တဲ့ပိုလန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လည်းဖြစ်ရိုမန်ကက်သလစ်ဘာသာကိုအဓိကကိုးကွယ်တဲ့ကာရက်ကော့မြို့မှာပိုယဟမင်းကြီးဖရန်စစ်ရောက်ရှိနေတာဖြစ်ပါတယ်။မြို့လည်းကောင်အနီးကပန်းချံကြီးတစ်ခုမှာထောင်ပေါင်းချီတဲ့ကက်သလစ်ဘာသာဝင်လူငယ်တွေနဲ့ကမ္ဘာလူငယ်များနေကိုမဆင်နွှဲခင်ပိုယဟမင်းကြီးဖရန်စစ်ကငြိမ်းချမ်းရေးတရားဟောကြားဖို့ကာရက်ကော့မြို့ကဖျားเจ้าတစ်ခုကိုအစီစီစဉ်မထားဘဲသွားရောက်ခဲ့တာဖြစ်ပါတယ်။ဘာသာလူမျိုးစင်ရချမ်းသာမခွဲကြဘဲအကျန်းဖက်ဝါဒီတွေအနေနဲ့သူတို့ရဲ့မကောင်းတဲ့လုပ်ရက်တွေကိုသိမြင်သဘောပေါက်ကောင်းသဘောပေါက်လာပြီးငြိမ်းချမ်းရေးနဲ့ကောင်းတဲ့လမ်းကြောင်းပေါ်ပြန်ရောက်ကောင်းရောက်လာနိုင်အောင်သူတို့ရဲ့ရင်းတဲ့အသေးတဲ့ထိတွေ့နိုင်စေဖို့လဲပိုယဟမင်းကြီးကဆုတောင်းပေးခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံတောင်ပိုင်း Texas ပြည်နယ်မြို့တော်မှာတနက်ပစ်ခတ်မှုနှစ်ခုတေးကြစီဖြစ်ပွားခဲ့တယ်လို့ Texas ပြည်နယ်တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်။ဒီနေ့တနင်္ဂနွေနေ့မှာ Austin မြို့မှာဖြစ်ခဲ့တဲ့ပစ်ခတ်မှုမှာလူတော်တော်များများတိုက်ခိုက်ခံရတယ်လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့တယ်လို့ဒေသခံသတင်းတွေကဖော်ပြပါတယ်။ပစ်ခတ်မှုဖြစ်တဲ့နေရာကိုလုံခြုံရေးအဖြစ်ယူထားပြီးလို့ရဲတပ်ဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့ Austin မြို့ရဲကိုမသွားကြဘူးရဲတပ်ဖွဲ့ကပြည်သူလူထုကိုညွှန်ကြားချက်ထုတ်ထားပါတယ်။မကြတဲ့ခင်ကဒေါ်လစ်မြို့မှာရဲတပ်ဖွဲ့ကိုဒေသခံတွေကဆန္ဒပြခဲ့တဲ့ငင်းညံ့နဲ့ချီတက်လမ်းလျှောက်ပွဲအတွင်းရဲရာရှိတွေကိုပြစ်မှတ်ထားဖိကတ်တပ်ဖြတ်ခံရတဲ့ဖြစ်ရပြီးအမေရိကန်တနိုင်ငံလုံးအပြင်အထူးသဖြင့် Texas ပြည်နယ်မှာသတိပေးချက်တွေတိုးမြှင့်ထုတ်ပြန်ထားပါလိမ့်ရှင်
2020ပြည်နှစ်အိုလံပစ်အားကစားပွဲတွေလက်ခံကျင်းပဖို့ပြင်ဆင်နေတာနဲ့အတူအရှုပ်တော်ပုံတွေပေါ်ပေါက်ခဲ့တဲ့ဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအတွေ့အုပ်ချုပ်ရေးမှုဒစ်ကိုမဲဆန္ဒရှင်တွေဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်ကြမှာပါတို့ချုံမြို့တော်အုပ်ချုပ်ရေးမှုနေရာအတွက်ကိုယ်စားလှယ်လောက်21ယောက်အထိစံချိန်တင်ရှင်းပြနေတာလည်းဖြစ်ပါတယ်။ငွေကြေးအရှုပ်တော်ပုံကြောင့်နောက်ဆုံးအုပ်ချုပ်ရေးမှုနှုတ်ထွက်ခဲ့ရပြီးနောက်တို့ချုံအုပ်ချုပ်ရေးမှုနေရာလစ်လပ်နေတာဖြစ်ပါတယ်။ရှင်းပြနေကြတဲ့ကိုယ်စားလှယ်တွေထဲဥဆောင်နေသူတွေကတော့ကာကွယ်ရေးဝန်ကြီးဟောင်းယူရီကိုကိုကီပြည်ထောင်စုဝန်ကြီးဟောင်းဟီရိုယာမာဆူထာနဲ့သတင်းသမားတအုပ်ဖြစ်တဲ့ရှူတာနိုထိုရီကိုတို့ဖြစ်ပါတယ်။ ယူရီကိုကိုကီးနဲ့ဟီရိုယာမာဆူရာတို့နှစ်ဦးကလက်ရှိအာဏာရလစ်ဗရယ်ဒီမိုကရက်တစ်ပါတီကဖြစ်ပါတယ်ဟီရိုယာမာဆူရာကပါတီရဲ့တရဝင်းကိုစလဲလောင်ဖြစ်ပေမဲ့လို့ယူရီကိုကိုကီးကဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်တာဖြစ်ပါတယ်တကယ်လို့ယူရီကိုသာအရွေးခံရမယ်ဆိုရင်တော့တိုချိုမြို့ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်လာမှာဖြစ်ပါတယ်
အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းမှာရှိတဲ့မြစ်တွေမှာအန္တရာယ်ရှိတဲ့အမြင့်တဲ့ကျော်လွန်ပြီးမြေရေလျှမ်းမှုတွေဖြစ်နေတဲ့အတွက်နောက်ဆက်တွဲရေကြီးတဲ့အန္တရာယ်ကြောင့်တန်းနဲ့ချီတဲ့ဒေသခံပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်နေကြပါတယ်။မိုးသည်ထန်ပြီးအာတန်မြေကြီးမှုတန်းကြောင့်လူ26ရောက်လောက်သေဆုံးပြီးနေရာတော်တော်များများမှာမြေပြိုမှုတွေဖြစ်တဲ့အတွက်ရွာသားတွေကယ်ဆယ်ရေးစခန်းတွေစီကိုပြောင်းပြေးခဲ့ကြပါတယ်။မနေ့စနေနေ့ကတော့အိန္ဒိယပြည်ထောင်စုဝန်ကြီးရတ်နတ်စင်းနဲ့တာဝန်ရှိသူတွေရေလွှမ်းမိုးမှုတန်းခံရတဲ့အရှေ့မြောက်ပိုင်းဒေသမှာလိုအပ်တဲ့ area စစ်တမ်းကောက်ယူမှုတွေလုပ်ခဲ့ပါတယ်။ရေကြီးတဲ့ဒဏ်ကြောင့်ဒေသခံတွေအိုးအိမ်ပြစ်ထွက်ပြေးရပြီးတော့မြေရေစီးတဲ့မှာအိုးအိမ်50 60လောက်ပါသွားပါတယ်။
ဖိလစ်ပိုင်အစိုးရကမော်ဝါဒီတပုံတွေနဲ့အပြစ်ခံရဆဲရေးပြန်လည်အသက်သွင်းမယ်လို့အကြီးအကဲရရှိတဦးကပြောဆိုလိုက်ပါတယ်။အစိုးရဘက်ကတစ်ဖက်သာအပြစ်ခံရဆဲရေးကြီးညာချက်ကိုသတ်မှတ်ထားတဲ့နောက်ဆုံးနေ့အထိတပုံတွေဘက်ကတုံ့ပြန်ခဲ့တာမရှိတာကြောင့်သမ္မတရိုဒရီဂိုဒူတာတေကတစ်ဖက်သာအပြစ်ရကြီးညာချက်ထုတ်ပြန်ခဲ့ပြီး6ရက်အကြာမနစ်စနေနေ့ကရုပ်သိမ်းလိုက်တာပါ။နောက်လာအတွင်းနော်ဝေးနိုင်ငံအော့စလိုမှာပြုတ်လုံမဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုကြိုဆိုတဲ့အပြစ်ခံရဆဲရေးကြေညာတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်ကွန်မြူနတီပါတီကပါတီအနေနဲ့တစ်ဖက်သာအပြစ်ခံရဆဲရေးကြေညာချက်ကိုတီးခြားကြေညာလို့တဲ့လို့ကြေညာချက်ထုတ်ပေးမယ်။လာမယ့်ဩဂုတ်လ20ရက်နေ့မှာဖိလစ်ပိုင်သမ္မတဒူတတေအစိုးရနဲ့တပြိုင်တည်းကြေညာလို့တဲ့လို့ပြောဆိုထားပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းသတင်းရွာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဦးဆုံးနားဆင်ရမှာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့မိုင်းဂျာယန်စီနူးပွဲအကြောင်းဖြစ်ပါတယ်21ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဒီမိုင်းဂျာယန်ညီလာခံကနေလက်နက်ကိုင်ဖွဲ့တွေအားလုံးလက်ခံနိုင်တဲ့ရေဘူးရအခြေခံမူသဘောတူညီချက်တချို့ကိုပဲချမှတ်နိုင်ခဲ့ပြီးတော့ရှေ့ဆက်သွားရမယ့်21ရာစုပင်လုံအတွက်ဘတ်အားလုံးကနေလက်ခံတဲ့နိုင်ငံရေးမူပေါင်းတရက်ချမှတ်နိုင်မှုကတော့အတော်လေးကြိုးစားရအောင်ပဲလို့သုံးသပ်မှုတွေရှိပါတယ်။၅ရက်တာကျင်းပခဲ့တဲ့ကချင်ပြည်နယ်မိုင်းဂျာယန်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့အားလုံးရဲ့မျက်နှာစုံညီအစည်းအဝေးညီလာခံအပေါ်လူအများဘလောက်မျှော်လင့်ချက်ရှိသလဲဆိုတာဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ကချင်ပြည်နယ်မိုင်းဂျာယန်မြို့မှာဇူလိုင်လ26ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိ9ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းအားလုံးရဲ့မျက်နှာစုံကြီးအစည်းအဝေးကြီးကတော့ပြီးဆုံးသွားပြီဖြစ်ပါတယ်။မိုင်းဂျာယန်ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်း18ဖွဲ့ကခေါင်းဆောင်နေတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေငြိမ်းချမ်းရေးအကျိုးတော်ဆောင်တွေအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နန်ဗီယာအပါအဝင်တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ပါတက်ရောက်ခဲ့တာပါ21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးအကျိုးညှိနှိုင်းရေးနဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးဘုံသဘောထားရရှိရေးဆိုတဲ့အဓိကရည်ရွယ်ချက်နှစ်ခုနဲ့ကျင်းပခဲ့တဲ့ဒီမိုင်းဂျာယန်ညီလာခံမှာခေါင်းစဉ်ကြီး၄ခုကိုအဓိကထားဆွေးနွေးခဲ့ကြတာပါပင်လုံလက်ဆွဲစာတမ်းဖက်ဒရယ်ပြည်ထောင်စုနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူဖက်ဒရယ်ပြည်ထောင်စုတပ်မတော်ကိုအယက်သားအုပ်ချုပ်မှုအောက်ထားရှိရေးအပါအဝင်နိုင်ငံရေးမူပေါင်းတွေကိုအဓိကဆွေးနွေးပြီးဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာအစည်းအဝေးအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီမိုင်းဂျာယန်ညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့ဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာကိုချပြနိုင်ခဲ့တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ဒီ NCAO လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ NCAO လက်မှတ်မရေးထိုးထားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာကြောချင်းကပ်ပြီးတော့ပူးပေါင်းဆောင်ရွက်မှပြည်တွင်းငြိမ်းချမ်းရေးကိုတကယ်ဖော်ဆောင်နိုင်မယ်ဆိုတော့ရေပုံရသဘောတူညီချက်တစ်ခုကိုတော့ဟိုရလိုက်တယ်လို့ကျွန်တော်နားလည်တယ်အဲဒါပေမဲ့မိုင်းဂျာယန်အစည်းအဝေးမှာသတင်းထုတ်ပြန်ချက်တွေထွက်တယ်ဒါပေမဲ့တရားဝင်ပေါ်လေဆုံးဖြတ်ချက်ပေါ်လေ resolution သဘောမျိုးထွက်တာတော့မတွေ့ရဘူးပေါ့အဲ့ဒီအခါကျတော့ကျွန်တော်အမြင်ကတော့မိုင်းဂျာယန်ဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ့်သဘောတွေရှိအောင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်တယ်အဲ့ဒီနောက်ပိုင်းမှာဒီတိုင်းမလနဲ့ကိုင်အဖွဲ့အစည်းတွေဂျားထဲမှာရော ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတပ်မတော်ဂျာမာကိုဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ယူရအောင်မယ်လို့ကျွန်တော်ကတော့မြင်တယ်။ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံပေါ့လေ27ရာစုပင့်လို့ဟာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးမပါဝင်နိုင်ဘူးဆိုရင်နော်နိုင်ငံကြီးရဟိုအားကောင်းဖို့အလားလာနေတယ်လို့ကျွန်တော်ကယူဆတယ်။အဲ့ဒီအတွက်ကြောင့်မလို့အစိုးရအနေနဲ့ကိုအတက်မတော်အနေနဲ့ကိုနောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့ရောတိုင်းသားပါတီတွေအနေနဲ့ရောပွန့်ပွန့်လင်းလင်းပြည်နိုင်ဆွေးနွေးပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာအားလုံးပါဝင်နိုင်အောင်ပေါ်ဆောင်ဖို့လိုအပ်တယ်လို့မြင်တယ်
။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးဆောင်ကြီးအကဲခန့်နေတဲ့ရှမ်းပြည်နယ်တိဘောမြို့နယ်ကဦးရထွန်းကတော့ဒီမိုင်းကြရဲ့ညီလာခံဟာအောင်မြင်တဲ့ညီလာခံလို့သုံးသပ်နိုင်ခဲ့ပေမဲ့ရှေ့ဆက်ညှိနှိုင်းဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဖြတ်တန်းရမှာတွေတော့အများကြီးရှိနေသေးတယ်လို့သူကပြောပါတယ်
။အောင်မြင်တယ်လို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့ရည်ရွယ်ချက်ကသူရတဲ့နဲ့တွေ့တဲ့အခါမှာညီညွတ်ညွတ်နဲ့သူတို့ရဲ့သဘောထားတစ်ခုပြင်ပြဖို့ဆိုတဲ့အခါကျတော့အဓိကအားဖြင့်တော့ဒေါန်ဆန်းစုကြည်အနေနဲ့ကဖက်ဒရယ်စနစ်ရဲ့အနှစ်သာရတွေကိုသူကနားလည်အောင်ထုတ်ကင်ပြီးဒီနှစ်ခုကိုပေါင်းစပ်ပေးနိုင်ဖို့လိုတာပေါ့အဖက်စလုံးကရွေ့လာအောင်သူစူးစမ်းရလိမ့်မယ်လွယ်တော့မလွယ်ဘူးအဲ့ဒါလို့လုပ်ပြီးတော့နှစ်ဖက်စလုံးလက်ခံလာနိုင်မှလက်ခံတဲ့အနေအထားရောက်မှဒီစနစ်ဝေးကအောင်မြင်လိမ့်မယ်လို့ထင်တယ်
ကချင်ပြည်နယ်ကကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးအခုလိုမျက်နှာစုံညီစည်းဝေးမှုကနေ8021ရာစုပင်လုံညီလာခံကိုအကုန်လုံးတက်ရောက်နိုင်မှုမျှော်လင့်ကြောင်းပြောပါရစေ
။ဟုတ်ကဲ့နှစ်ကြဲနဲ့ခုကြည့်ပေါ့လေခံစားလာတဲ့တိုင်းသားတွေအဲ့မှာမြင့်ဒီကွာတန်ပင်ညှိနိုင်ပြီးတော့လက်ရှိအစိုးရနဲ့ဒီကွာတန်ပင်ပြီးတော့ကိုလိုရတဲ့အရာကိုဟိုညှိနိုင်နိုင်နဲ့ပြည့်လွတ်သွားမယ်ဆိုတဲ့အရာအင်မတန်မှကောင်းတဲ့အရာပဲလို့ကျွန်တော်အဲ့လိုမြင်တယ်ပြဿနာဆိုတာညှိနိုင်နိုင်နဲ့လွတ်သွားမှဟိုပြဿနာအလုံးကိုဖြေရှင်းနိုင်မှာလေအဲ့ဒါကြောင့်ဒီတိုင်းသားတွေသူ့ရဲ့လိုလားချက်တွေကိုကိုလိုညှိနိုင်နိုင်နဲ့ဟိုဒီကုလက်ရှိအစိုးရနဲ့ညှိနှိုင်းနဲ့လှုပ်သွားတဲ့အရာမို့လို့အောင်မြင်မှာပဲလို့ကျွန်တော်မြင်တယ်အဲ့လိုလဲမျှော်လင့်တယ်လေ
ဒီမိုင်းကြရန်အစည်းအဝေးအပြီးမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့ဘုံသဘောထားတွေကိုစုစည်းနိုင်ခဲ့ပြီးအတီးပြုတ်ဖို့ဖြည့်ဆွတ်ဖို့ပြင်ဆင်ဖို့လိုအပ်နေသေးတဲ့အကြောင်းအရာတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအရေးရှေ့ဆက်ပြီးတော့အပြည့်ရထားတဲ့လက်နက်ကိုင်အဖွဲ့ရဲ့လုပ်ငန်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေး DPN ကိုယ်စားလှယ်အဖွဲ့တို့ပူးတွဲနီးလန်းရှာတဲ့နီးလန်းနဲ့ရှေ့လုပ်ငန်းစဉ်တွေကိုဆောင်ရွက်မယ်ဆိုတာကိုလည်းမိုင်းကြရန်ညီလာခံအပြီးဇူလိုင်လ30ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲပြောဆိုထားပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ထိုင်းရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုပြောပြပေးကြပါမယ်။ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်နဲ့ထိုင်းနိုင်ငံဖန်ခါခရိုင်နယ်မှာအလို့လုံနေကြတဲ့မြန်မာအလို့သမား20ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းတွေကအလို့ရှင်ကအလို့ဖြုတ်ပစ်ပြီးတော့မောင်းထုတ်လိုက်ပါတယ်။အခုတော့အဲ့ဒီအလို့သမားတွေကိုဖန်ခါခရိုင်အခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီစောင့်ရှောက်ပြီးတော့နင့်နာနေတာတွေကိုဥပဒေနဲ့အညီခန်းစားရနိုင်မှုစ조사ပေးနေပါတယ်။ VOA ရဲ့ထိုင်းအခြေစိုက်သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတွင်းမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့လူသမားတွေဟာထိုင်းဆိုရသတ်မှတ်ထားတဲ့ဥပဒေအတိုင်းလုပ်ငန်းဝင်မတူဘဲရောက်ရှိလာတာကြောင့်အလုသမား20ကျော်ဟာအလုသမားအခွင့်အရေးတွေဆုံးရှုံးတဲ့အပြင်ဥပဒေမဲ့အလုထုတ်ပြစ်တာတွေကိုကြုံနေရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကဆိုပါတယ
်ဒီ MOU နဲ့လာပြီးတော့အလုလုတဲ့အလုသမားတွေပေါ့အဲ့ဒါအဓိကတော့ဒီပြည်နယ်လာလုတာကျွန်တော်တို့ဒီထိုင်းနိုင်ငံတောင်ပိုင်းပေါ့ပနာခရိုင်ဒီတကောပါစီးရုံထဲမှာအဲ့ဒါဆုံးဆောင်နေတယ်ဆိုတော့အဲ့ဒီအလုသမားရသူတို့ငကိုရဲကလူမှုကုလရေးကရလဲသူတို့ဒီဟိုဟာတစ်ခေတ်ကဖြတ်ထားတယ်ဆရာတို့ဖြတ်ထားတယ်ပဲစိတ်ကူးလိုက်ကြမှာသူတို့ပတ်စံပေးရတယ်ဟိုကိုပတ်စံနဲ့ကိုစိုက်ကူးရတာပေါ့လေဒါဖြစ်လို့သူတို့ကဖူကက်ကနေပြီးတော့အဲ့လိုမပုံနေတာလေအလို့သမားတွေဖြစ်ပြီးတော့သူတို့လာခိုင်းတာကတခြားပြည်နယ်တခုမှလာခိုင်းတာအလို့ရှင်တွေများတာတွေရောနောက်တစ်ခုကဝေဖန်တာတွေကြောင့်လို့ဒီအလို့သမားတွေကအဲ့ဒါအလို့မစင်းတခါလေကအဲ့လိုဆန္ဒပြတာအဲ့ဒါအလို့မစင်းတော့လိုက်တာတော့သူတို့ကပတ်စံဖြတ်တာပေါ့လေဆိုတော့အဲ့ဒါကြောင့်မလို့ခိုင်းလို့မရှိရနေမနေညအီးမင်းမှာအဲ့ဒါအလို့သမားတွေမောင်းထုတ်လိုက်တာအဲ့ဒါကျွန်တော်တို့ဖွဲ့စည်းရသွားခေါ်ပြီးတော့သူတို့ကြုံကြုံမထင်တဲ့အဲ့ဒီကျွန်တော်တို့ဖုန်းတောင်းတစ်ခုမှကျွန်တော်တို့ပါသထားလာတယ်22ယောက်အခုကျွန်တော်လက်ခံထားတာပဲ
ခုလိုမျိုးနှစ်နိုင်ငံသဘောတူညီချက်နဲ့တရားဝင်လာကြတဲ့အလို့သမားတွေပြဿနာတွေကြုံတွေ့နေရတာဟာဇူလိုင်လကနေစတင်ခဲ့ပြီးအလို့သမား80ကျော်ဟာလည်းဖမ်းဆီးမှုတွေကိုခံနေရတာပါဒီအတွက်နှစ်နိုင်ငံအစိုးရအနေနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခါမှာအလို့သမားတွေဘက်ကနစ်နာမှုမရှိအောင်လှုံ့ဆော်ဖို့လိုအပ်တယ်လို့လည်းဆက်ပြော ြောပြပါတယ
်။ဒါတော့မြန်မာစိုးရအနေနဲ့အများအားဖြင့်တို့ပြောတဲ့ကိစ္စမှာအဲ MOU ရဲ့သဘောတူညီချက်တွေကိုပြန်စီစစ်ပါလက်မအရင်မထိုးပါနဲ့ဆိုတော့ကျွန်တော်အဲ့ဒါပြောတော့အခုကသက်သနာကအလုသမားတွေမှန်ရင်သားနဲ့အဲ့ဒီတို့ရဲ့နိုင်ငံသဘောတူညီချက်အစိုးရချင်းချုပ်ထားတဲ့စာချုပ်ရအလုသမားတွေမှန်မှန်မှန်မှန်သက်သနာတက်တာနဲ့တို့မြန်မာပြည်ကိုပြန်အောင်မြန်မာပြည်ပြန်ရမယ်ဆိုတော့ဒါအလုသမားတွေတော့အများကြီးနင်းလာတယ်။အခုကကျွန်တော်တို့အချို့တွေ့တဲ့အချိန်မှာအလုသမားတွေကအချို့အများစုကဆက်ပြီးတော့အလုလုချင်တယ်ကျွန်တော်တို့ကလည်းအဲ့ဒါကိုသွားပြောခိုင်းကြည့်တာပေါ့နော်အလုစလို့ရမလားမရဘူးဒီငကိုတွေကမလာခင်တည်းကမြန်မာစိုးရနဲ့အစိုးရနဲ့ထိုင်းစိုးရနဲ့ဆက်ဆွကြတဲ့အချိန်မှာဒီအလုသမားတွေပြဿနာတက်လို့ရှိရင်ဗမာပြည်ကိုပြန်ဖို့ပြန်ရမယ်ဆိုတဲ့ဟာပဲအဓိကတော့အလုသမားတွေအများစုကတော့ကျွန်တော်တို့အညာဘက်ကပေါ့ဒီနည်းတဲ့နဲ့ပခုတ်ကူပေါ့အဓိကတော့
ခုလိုမျိုးအလုသမားတွေဟာအလုရှင်နဲ့လုပ်ငန်းခွင်မတူလို့ထုတ်ပြစ်ခံရတာတွေထိုင်းစိုးရသတ်မှတ်ထားတဲ့အလုအမျိုးအစား20ကျော်မှမပါဝင်တဲ့အလုကိုလုပ်ကြတဲ့အတွက်အရေးယူခံရတာတွေကလည်းအခုလပိုင်းနေမှာအများအပြားဖြစ်လာတယ်လို့ဆိုပါတယ်
ကျွန်တော်တို့မြန်မာအလုသမားတွေကဟိုရှေ့စဉ်ပေါ်ဆက်ကစားထိုင်းဥပဒေနဲ့မညီပဲနဲ့ကျွန်တော်တို့ကနေခဲ့တာတော်တော်ကြာပါပြီဒါတော့ကျွန်တော်တို့ကထိုင်းဥပဒေတိုင်းဆောင်ရွက်ပါလို့ပြောတဲ့ချိန်မှာထိုင်းဥပဒေတိုင်းဆောင်ရွက်လို့ရှိရင်အခုကိစ္စတွေပေါ်လာတာပဲဒီတစ်ခေတ်မတူတဲ့အလုသမားတွေမနက်ကထိုင်းစိုးရကသတ်မှတ်ထားတဲ့25မျိုးတဲမှာမပါတဲ့အလုပ်တွေကိုလည်းထိုင်းလုပ်ငန်းရှင်တွေကိုလည်းခံရတာရှိတယ်ဒါတို့တချို့ထိုင်းလူမျိုးတွေကလည်းဟိုတိုင်တာရှိတယ်တိုင်လို့အခုလိုမျိုးချိုးတာတွေဖမ်းတာပါရှိတယ်ဥပမာကြည့်ကျွန်တော်တို့ကုန်တိုက်တွေနဲ့ချိုးစစ်ုံတွေမှာလုံလုံလင်းလုပ်တဲ့ကိစ္စဆိုလို့ရှိရင်ဒါတော့တော်တော်လေးကိုတာကကြွကြွတောင်းတယ
်အခုဖမ်းကားခရိုင်ထဲကထုတ်ပယ်ခံခဲ့ရတဲ့အလုပ်သမားတွေဟာအနည်းဆုံး6လအလုပ်လုပ်ထားကြသူများဖြစ်ပြီးသူတို့ရဲ့ရတင်ရတိုက်တဲ့အခွင့်အရေးအတွက်ဥပဒေကြောင်းအရတောင်းဆိုမှုတွေလုပ်နိုင်ဖို့အလုပ်သမားအခွင့်အရေးကာကွယ်ရေးယုံတွေကိုတွားရောက်ပြီးတိုင်ကြားမှုတွေဆက်လုပ်သွားမယ်ဆိုပြီးဦးထူးချစ်ကတော့ပြောဆိုသွားပါတယ်ရှင်
မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပေးပါမယ်ကမ္ဘာပေါ်ကအမျိုးသားတွေထဲမှာနယ်သာလန်အမျိုးသားတွေကအရက်အရှည်ဆုံးဖြစ်ပြီးတော့အမျိုးသမီးတွေထဲမှာတော့လက်ဘီရီးယားအမျိုးသမီးတွေကအရက်အရှည်ဆုံးဖြစ်ပါတယ်အရှေ့တီမောနိုင်ငံကအမျိုးသမီးတွေနဲ့အမျိုးသားတွေနဲ့ဂွာတီမာလာနိုင်ငံကအမျိုးသမီးတွေကတော့ကမ္ဘာပေါ်မှာအရက်အပူဆုံးလူတွေဖြစ်တဲ့အကြောင်းလေ့လာတွေ့ရှိချက်အစ်စ်တစ်ခုမှာဖော်ပြထားပါဗျ။1914ခုနှစ်နဲ့2014ခုနှစ်အကြာကာလတွေမှာတချို့နိုင်ငံကလူတွေကတော့အရက်ပိုရှည်လာပြီးတချို့ကတော့အရက်ပိုပြီးတော့ပူသွားကြတယ်လို့ဆိုပါတယ်။ဒီအကြောင်းဇလက်ဒီကာဟောက်စ်ရဲ့သတင်းလွှာကိုမခင်ဖြူထွေးပြောပြပေးပါရှင်
။နယ်သာလန်နိုင်ငံကအမျိုးသားတွေရဲ့အရက်ဟာပြင်းမြ 9.6 လက်မကျော်ရှိပြီးတော့လက်ဗီယာမျိုးသမီးတွေရဲ့အရက်ကတော့ပြင်းမြ 9.5 လက်မရှိတဲ့အကြောင်းဗြိတိန်နိုင်ငံကလေ့လာချက်တစ်ခုမှာဖော်ပြထားပါတယ်1914ခုနှစ်ကစလို့ဒီနိုင်ငံနှစ်ခုစလုံးကလူတွေရဲ့အရက်ဟာပိုပြီးတော့ရှိလာတာပါ
Maybe they eat more potatoes maybe
တခြားသူတွေလည်းပိုပြီးတော့အာလူပိုစားလို့ပဲလားဒါမှမဟုတ်ပေါင်ပေါင်ပိုစားလို့လားကျွန်တော်တို့ကအာကစားလိကျင်ကံအများကြီးလုပ်ကြတဲ့သူတွေလည်းဖြစ်ကြပါတယ်အဲ့ဒါတွေကြောင့်ပဲသူများတွေပိုပြီးတော့မြန်မြန်အရက်စီလာလားတော့မပြောတတ်ပါဘူ
း Amsterdam မြို့ကနယ်သာလန်နိုင်ငံသားတူပြောသွားတာပါအားကစားလုပ်တာကအရက်ကိုပိုရှင်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကလည်းသဘောတူပါတယ
်အမျိုးသမီးတွေရဲ့အရက်ဟာခန္ဓာကိုယ်စတင်ဖွံ့ဖြိုးတဲ့ငယ်ရွယ်ချိန်မှာအားကစားနဲ့တချို့သောကိုယ်ကာယလေ့ကျင့်ခန်းတွေကြောင့်မြင့်လာနိုင်ပါတယ်ဘတ်စကက်ဘောဗောလီဘောနဲ့ဘောလုံးပစ်ပန်းကစားတာလို့အားကစားနည်းတွေကအကျောရှင်တွေကိုစန့်ထုတ်တဲ့လေ့ကျင့်ခန်းတွေဖြစ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုကိုအားပေးပါတယ်
ဒါပေမဲ့လည်းလူတအူးချင်းစီရဲ့ဖွံ့ဖြိုးမှုဟာအစာအာဟာရနေထိုင်မှုပတ်ဝန်းကျင်နဲ့မျိုးရိုးဗီဇတွေနဲ့လည်းဆိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်။ကမ္ဘာပေါ်ကမျိုးသမီးတွေထဲမှာအခုလက်ရှိအရက်အရှည်ဆုံးနံပါတ်1နေရာမှာရှိတဲ့လက်ဗီယာမျိုးသမီးတွေဟာလွန်ခဲ့တဲ့နှစ်တရာတုန်းကတော့အဆင့်28နေရာမှာပဲရှိခဲ့တာပ
ါ။ကျမဒီအရက်အမောင်းနဲ့နေရတာနေသားကျနေပါပြီ။ကိုဟါကိုသတိတောင်းမှမထားမိတော့ပါဘူး။ယောက်ျားလေးတွေကအရက်ရှည်တဲ့အမျိုးသမီးတွေကိုကြိုက်တယ်လို့တော့ကျမအကြားဖို့ရယ်။ဒါဆိုရင်တော့ကောင်းတာပေါ့
2014ခုနှစ်အတွင်းကမ္ဘာပေါ်မှာအရက်အရှည်ဆုံးအမျိုးသားအမျိုးသမီးတွေရှိတဲ့နိုင်ငံဆယ်နိုင်ငံကတော့ဥရောပမှာရှိပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအစာအာဟာရတိုးတက်ကောင်းမွန်လာတာကြောင့်အဲ့ဒီနိုင်ငံတွေကလူတွေရဲ့အရက်တွေပိုပြီးတော့ရှည်လာခဲ့တာပါအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသကနိုင်ငံအများအပြားကလူတွေချားမှာတော့2014ခုနှစ်ကစလို့အရက်ရှည်နှုန်းကျဆင်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုကတော့လွန်ခဲ့တဲ့အနှစ်20လောက်ကအရက်ရှိဆုံးနိုင်ငံတွေထဲမှာအမျိုးသားကတတိယနေရာမှာရှိပြီးတော့အမျိုးသမီးကစတုတ္ထနေရာမှာရှိခဲ့ရတာကနေအခုအချိန်မှာတော့ဒီအမျိုးသားကအဆင့်40နှစ်အထိကျသွားပြီးအမျိုးသမီးကလည်းအဆင့်39နှစ်အထိကျသွားပါတယ်။အရက်6ပြည်3လမှာရှိတဲ့ VUE သတင်းတောက် Steve Baragona ကတော့လူအုပ်ရှားကိုရောက်နေလဲထင်းထင်းရှားရှားတွေ့နိုင်တဲ့သူပ
ါ။တနည်းရာရာကလူအုပ်ထဲမှာလမ်းလျှောက်သွားတဲ့အခါမျိုးမှာကျွန်တော်ကောင်မလေးကိုအလွယ်တကူရှာလို့ရတယ်။ကျွန်တော်ကလူအုပ်ထဲမှာသူများထက်ခေါင်းတလုံးလောက်ပိုမြင့်နေတာဆိုတော့
ပြင်းမြအရက်9ပြည်နှစ်လမှရှိတဲ့အရှေ့တီမောနိုင်ငံကလူကြီးချားမှာဆိုရင်တော့ဗာရာဂူနာကအလုံးရဲ့အထက်မှာရှိနေမှာပါ။ရေမင်းလာအိုဗာရာဂက်စကာအပါအဝင်အာရှနဲ့အာဖရိကနိုင်ငံတချို့မှာလည်းလူတွေဟာပိုပြီးတော့အရက်ပူလာနေကြတဲ့အကြောင်း လီလာတွေ့ရှိချက်တင်မှာဖော်ပြထားပါတယ်ရှင်
။မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နောက်ထပ်တင်ဆက်ပေးမယ့်သတင်းလွှာကတော့လွန်ခဲ့တဲ့ရာစုနှစ်တွေအတွင်းကဘာတလွှားကမြို့ကြီးတွေရဲ့ဓာတ်ရထားတွေရဲ့နေရာမှာပုံမြန်ပြီးတော့ကျင်ဝန်းတဲ့ဘတ်စကားတွေကိုအစားထိုးပြီးသုံးစွဲလာကြပါတယ်။ဒါပေမဲ့လည်းကဘာလက်ခီးသွားတွေကတော့ရှေးဟောင်းဓာတ်ရထားတွေကိုစမ်းသပ်စီးနင်းမှုစိတ်ဝင်စားကြပါတယ်။ Reality General မြို့ရဲ့အာဏာပိုင်တွေကတော့လာမယ့်နေရာဒီအိုလံပစ်အားကစားပွဲမတိုင်ခင်ဓာတ်ရထားတွေကိုမြို့ရင်းမှာပြေးဆွဲနိုင်မှုကြိုးပမ်းနေပါတယ်။ VOA သတင်းတောက် George Budit ရဲ့သတင်းကိုကိုအောင်ပြောပြပေးပါရှင်။
အစ္စတန်ဘူးကနိုဆယ်ဂျီယာဓာတ်ရထားလိုင်းဟာဆိုရင်လေဟိုအရင်ကပိတ်ထားခဲ့ပြီးနှစ်ပေါင်းအစိတ်ကျော်အကြာမှာပြန်လည်ပြေးဆွဲပါရယ် VOD ဂျနရယ်မှာဆိုရင်လေစန်တာထရီဆာလိုင်းပါဝင်ဓာတ်ရထားတွေကိုရာစုနှစ်ကျော်ကြာပြေးဆွဲနေခဲ့ပြီးမှာတော့ဒီဓာတ်ရထားတွေအတွက်ပြုပြင်ထိန်းသိမ်းဖို့လိုအပ်တဲ့ပစ္စည်းတွေရှားပါလာတာကြောင့်တခြားလိုင်းတော်တော်များများပိတ်ကုန်ပြီးစန်တာထရီဆာရထားလိုင်းကနောက်ဆုံးမှကျန်မာတော့တယ်2012ခုနှစ်အရောက်မှာတော့မတော်တဆဖြစ်ရတဲ့ခုအတွင်းလူ6ဦးသေဆုံးပြီး50လောက်ဒဏ်ရာရသွားတာကြောင့်နောက်ဆုံးကျန်နေတဲ့ရထားလိုင်းကိုလည်းပိတ်ပစ်လိုက်ရပါတယ်ဒါပေမဲ့လည်းကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့နဲ့ဒေသခံတွေရဲ့တောင်းဆိုမှုကြောင့်ဘေးရန်တွေလုံခြုံမှုရှိတဲ့အရင်ဓာတ်ရထားပုံစံတွေကိုလွန်ခဲ့တဲ့နှစ်ကဆက်လို့ပြန်လည်ပြေးဆွဲခဲ့ပါတယ်ဓာတ်ရထား engineer Louis Melo က
ဒါကတန်လိုက်ရထား brake ပါတန်လိုက်နဲ့ brake အုပ်ပါတယ
်လိုအပ်ချိန်မှာချက်ချင်းရပ်နိုင်အောင်တန်လိုက် brake အပါဝင်လေဖီအသုံး brake နဲ့နှစ်ခုလဲဓာတ်ရထားမှာတက်ဆင်ထားပါတယ် Rio မြို့ရဲ့တခြားနေရာတွေမှာတော့တာမန်ဓာတ်ရထားတွေအစား light rail လို့ခေါ်တဲ့အစစ်မြင့်ခစ်ပေါ်ဓာတ်ရထားတွေကိုအစားတို့သုံးဆွဲလာပါတယ်လာမယ့် Olympic ပွဲတော်ကာလမှာအသွားလာလွယ်ကူအောင် light rail ကဖြည့်ရှင်းပေးမယ်လို့လည်းမျှော်လင့်ထားပါတယ်လေ့ကျင့်တင်ကြားရေး manager Alexandre Souris ကဓာတ်ရထားမောင်းဖို့သင်တန်းတွေပေးနေပြီလို့ပြောပါတယ်
အရေးပေါ်အခြေအနေကြုံလာချိန်မှာဘာရီလုံမလဲဆိုတာနဲ့ပတ်သက်လို့ဓာတ်ရထားမောင်းမဲ့သူတွေကိုရထားပေါ်မှာရောဆီမြူလေးတာလေ့ကျင့်ရေးဆက်နေပါသင်ကြားပေးနေပါတယ
်ဒါ့အပြင်လည်းနောက်ပေါ်လာတဲ့အစိမ့်မြင့်ပညာနဲ့ဓာတ်ရထားသစ်တွေဘလောက်ကောင်းကောင်းရီယိုရဲ့လမ်းကျင်းတွေကနေကာရီယိုကာရေးသွဲတရားကိုဖျက်တဲ့စန်တာထရီဆာဓာတ်ရထားတွေကိုစီးနင်းဘူးသူတွေအနေနဲ့တော့ဒီအတွေ့အကြုံကိုဘဝမှာအမြင်အမှတ်ရနေမှာပါခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA American တိုင်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာပါကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲပြောပြပေးပါရှင်
ဆိုမလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာရှိတဲ့ရဲတပ်ဖွဲ့ရုံးဝင်းကိုဝင်းရောက်တိုက်ခိုက်ခံရတဲ့အတွက်တိုက်ခတ်သူ9ဦးအပါအဝင်စုစုပေါင်းလူ73ယောက်သေဆုံးခဲ့ပါတယ်တိုက်ခိုက်သူတွေကရဲတပ်ဖွဲ့ရဲ့ရာဇဝတ်မှုအဆုံးသတ်စစ်ဆေးရေးဆိုင်ရာ CND ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမလီယာပြည်ထောင်စုရဲ့လုံခြုံရေးဝန်ကြီးက VOA ကိုပြောပါတယ်အီရတ်နိုင်ငံမြောက်ပိုင်းကစွန့်ရင်ထုတ်လုပ်တဲ့စစ်ရုံတွေမှာစစ်သွေးချော်တွေရဲ့တိုက်ခိုက်မှု2ခုဖြစ်ခဲ့ပြီးအနည်းဆုံး5ဦးသေဆုံးခဲ့တယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ခတ်လူမျိုးစုတွေထိ ंछ ုပ်ရာကာကွတ်ခရိုင်တဲမှာဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်မှု2ကြိမ်ဖြစ်ခဲ့တာပါစီးရီးယားဆိုရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွက်ဝိုင်းရံပိတ်ဆို့ခံထားတဲ့လက်ပုံမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ခွာနေကြပြီလို့စီးရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။သတင်းဖတ်တဲ့ချီပီစီးရီးယားတပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ချိန်မှာမြို့ကိုပိတ်ဆို့ထားတာပါ။ကုလသမဂ္ဂတာဝန်ရှိသူတွေနဲ့အကူအညီပေးရအဖွဲ့အစည်းတွေကတော့မြို့ရင်းမှာခန့်မှန်းခြေလူ3သိန်းလောက်အစာရေစာပြတ်လတ်မှုနဲ့ရင်ဆိုင်နေကြရတဲ့အကြောင်းသတိပေးထားပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်ကမအောင်မြင်ခဲ့တဲ့ဆီယန္နာသိမ်းမှုစ조사မှုအပြီးစစ်တပ်ရာထူးနေရာတွေမှာရောအစိုးရအတွင်းမှာပါမတိမညစ်အခြေအနေတွေဖြစ်ခဲ့ပါတယ်။အာဏာသိမ်းမှု조사ခဲ့ပြီးနောက်လက်နက်ကင်တပ်ဖွဲ့ဝင်တွေကိုဖေရှားရှင်းလင်းနေတာတွေကိုတူရကီသမ္မတဘက်ကတဖြည်းဖြည်းချင်းလျှော့ချကောင်းလျှော့ချပေးမယ်အနေအထားလည်းရှိနေပါတယ်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါတနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်ကျွန်မကတော့စုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.